ဖန်စီခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့ကိုတရက်ခွင့်မှအကူအညီပေးခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့မနီလာသိန်းပါဝင်တက်ကြွလှုပ်ရှားသူ၅ဦးကိုအာဏာပိုင်တွေကဒီကနေ့ပဲတရားစွဲလိုက်ပါတယ်။တရားစွဲခံရသူတွေဘက်ကတော့ဖန်စီခံလူငယ်တွေရုံးထုတ်တဲ့အချိန်မှာရုံးရင်းစံခတ်အခြေအနေကိုကြားဝင်ဖြန့်ပြေးပေးခဲ့တာဖြစ်ကြောင်းပြောဆိုထားတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပါမယ်ရှင်။
တကြံတွင်မှစဉ်စားမတင်မဲနဲ့တန်ကျက်ထိုးခဲ့တဲ့အတွက်အေးအေးယူခံရပြီးတော့အခုခါအင်းစိန်ထောင်မှာထိမ့်သိမ်းခံနေရတဲ့ဒေါင်းနုမျိုးဆက်တန်ကျက်အဖွဲ့ရုံးထုတ်ချိန်မှာလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တွေအပေါ်ဝင်တရားနှောက်ယှက်မှုလက်ရောက်မှုအားပေးကူညီမှုတွေနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကမန္တလေးသိမ်းအပါအဝင်မရှားရမုံကိုနန်းလီကိုနိုင်ကိုသူနဲ့ကိုမင်းဟန်ထက်တို့၅ဦးကိုဗိုလ်ထောင်မျိုးနယ်ပြည်စခန်းကဒီကနေ့ဗိုလ်ထောင်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုခံရတဲ့တက်ကြွလှုပ်ရှားသူတွေဘက်ကတော့တန်ကျက်အဖွဲ့ဝင်လူငယ်တွေကိုအားပေးသူတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေကြားရုံးရင်းစံခတ်ဖြစ်တဲ့အချိန်မှာဖြန့်ဖြေးပေးခဲ့တာသာဖြစ်ကြောင်းပြောဆိုထားပါတယ်။တရားစွဲခံရသူတို့ဖြစ်တဲ့88မျိုးဆက်ကျောင်းသူမနီလာသိန်းကတော့တရားဥပဒေနဲ့အညီအမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်။ဒီနေ့ကတော့ကျမတို့ကအာမခံကိစ္စပဲပေါ့နော်။ရှင်းနေပါဝါတင်နဲ့အာမခံပေးတယ်ပေါ့။အဓိကကသူတို့ဆွဲထားတဲ့ပုံမှန်တွေပေါ့နော်။သူတို့တက်ထားတဲ့ပုံမှန်တွေက33353ဆိုတဲ့ပုံမှန်တွေကျမတို့ကိုတက်ထားတယ်။အဓိကကျမပြောချင်တာကတော့ကျမတို့ကိုဟိုပမာမကန်အတတ်တက်ဆွဲဆိုထားတယ်လေကျမအခုတရားဥပဒေကြောင့်ကျမရင်းဆိုင်နေရပေါ့နော်ဒီဘုံဆောင်တရားရုံးမှာကျောင်းသူတွေအချုပ်ခန်းပေါ်ဆင်းလာတဲ့အချိန်မှာပဲဘုံဆောင်ရဲစခန်းကရဲနေရနေပြီးတော့မဲစုရတနာမြင့်နဲ့မဲတီဆိုင်ဆောင်ကိုတုံးလိုက်တဲ့အချိန်မှာအဲစဖြစ်သွားတဲ့ဖြစ်စဉ်ပေါ့အဲ့ဖြစ်စဉ်မှာကျမတို့ကနေပြီးတော့ဈာရဲကနေဝင်ရောက်ဖြတ်ပြီးခဲ့တယ်ဒါပေမဲ့ဒီကနေ့ကိုထူးလဲရောက်ကျူးလွန်တဲ့လူတွေကိုကြားတုံးတရားရည်ယူခဲ့ခြင်းမရှိဘဲနဲ့ကျမတို့ဈာဝင်ဖြတ်ပြေးတဲ့လူတွေကိုဟိုပုံမှန်မျိုးစုံတက်ပြီးတော့ပေါ့နော်အခုကျမတို့ကိုတရားဆက်ဆိုထားခဲ့ရပေါ့
အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားသူတိုင်းရင်းသားလူငယ်တွေတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေတပ်မကကျောင်းသားတွေအပေါ်မှာပြည်ထောင်စုနဲ့ကာကွယ်ရေးဘက်ကတရားစွဲဆိုနေတာဟာဒီမိုကရေစီစံနှုန်းတွေကိုရည်ရွယ်ချက်ရှိရှိချိုးဖောက်မှုအဖြစ်လွတ်လပ်စွာလှုပ်ရှားမှုအတန်ကရှုမြင်ပါတယ်ဗိုလ်တော်တရားရုံးအထိအမှုဆွဲတင်ခဲ့တဲ့ရတဖွဲ့ဝင်တွေဘက်ကဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးလဲအမှုမှာတောက်လျှောက်လိုက်ပါဆောင်ရွက်ပေးနေတဲ့လွတ်လပ်စွာလှုပ်ရှားမှုအတန်ကမောင်ဆောင်ခါကအခုလိုသုံးသပ်ပါတယ်
ဒါဒီကိစ္စကြီးဆက်ဖြစ်တာကဒီမေလ20ရက်နေ့ဒုထောင်အမျိုးနယ်တရားရုံးမှာတောင်းလို့ရတဲ့ရုံးထုတ်မှာဖြစ်ခဲ့တယ်ဆိုတော့ဘယ်တော့အဲမေလ20ရက်နေ့မှာဖြစ်ပြီးတရားနှစ်အတွင်းမှာပဲဒုထောင်ရေးဆက်နေပြီးတော့သူတို့လိုက်ရန်ဆန်းစီပြီးတော့ဒီအမှုဖွင့်အရေးယူခဲ့တယ်ပြီးတော့အမခံပေးခဲ့တယ်ပေါ့ဆိုတော့အဲ့ဒါဖြစ်ပြီးတော့နှစ်လကျော်ကြာတဲ့အချိန်တန်းမှာဒီအမှုကိုသူတို့တရားရုံးမှာဆင်နိုင်ခဲ့တာတွေ့ရတယ်သူစဆွဲတော့ဆိုရင်ပုံမှန်၄ခုနဲ့ကိုဆွဲခဲ့တာဒါကျွန်တော်တို့တွေ့ရတယ်ဆုံးမ353ရေ114ရေ116ရေ332ရေဆိုပြီးတော့ဆက်စုပဲတော့အဲလိုဆက်စုပဲဒါကိုကြည်ကျင်းအားဖြင့်သူတို့ဟာဒီပုံမှန်၄ခုဒီလူကိစ္စလေးတစ်ခုတော့ပုံမှန်၄ခုတက်ပြီးဆွဲတော့ကြည်ကျင်းအားဖြင့်ဒီတောင်းလို့မျိုးရအပါဝင်ဒီသူတို့ဝင်ရနေဒီနေ့ပတ်သက်တဲ့သူတွေဘယ်လောက်ထိဒီအနေနဲ့သူတို့ရတဲ့ပြန်နေဘယ်လောက်ထိအမျိုးသေးထားနေလဲဆိုတာကိုသိတာကြည်တယ်လို့ကျွန်တော်တော့မြင်နေတာ
ပို့တထောက်တရားရုံးဒီကနေ့ရုပ်ထုတ်စစ်ဆေးချိန်မှာတော့မတ်တီလာသိအပါဝေ9ဦးကိုတရားသူကြီးကအမခံပေးလိုက်ပြီးနောက်သတိပတ်အင်္ဂါနေ့မှာထပ်မံရုပ်ချိန်ပေးထားပါတယ်။တကြံတော့ကစဉ်းစားမတင်ပဲနဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတန်ကြပ်ဆက်ဆူခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဦးဆောင်သူကျောင်းသားတွေကိုတန်ကြပ်ထဲမှာတပ်မတော်ကိုထိခိုက်စေတဲ့အသုံးအနှုန်းတွေပါဝင်ခဲ့လို့ဆိုပြီးရန်ကုန်တိုင်းစစ်ထာနာချုပ်ကဒုတိယဗိုလ်မှူးကြီးတန်းထွန်းမြင့်ကတရားလိုပြုလုပ်ပြီးတော့ပုံမှန်905ကာကြီးအကြီးရိုးပြက်စီမှုနဲ့တရားစွဲဆိုပြီးတဲ့နောက်မှာတော့အေးစိန်ကြီးထောင်ထဲမှာဖမ်းဆီးချုပ်နှောင်ထားတာဖြစ်ပါတယ်ရှင်။